ဥစိန်တန်းရှင်ဒီမီဆွေရတဲ့လက်ထက်မှာသတင်းစာရှင်းလင်းပွဲစတင်ပြုလုပ်ဖြစ်တဲ့အကြောင်းလေးအရင်ရှင်းပြပေးပါလားရှင်
ကျွန်တော်တို့ဒီဆွေရတဲ့လက်ထက်မှာပထမဆုံးအချိန်ပေါ့နော်သတင်းစာရှင်းလင်းပွဲလုပ်ရခြင်းအကြောင်းရင်းကတော့လွတ်တော်တရက်အနေနဲ့2014ခုနှစ်ဇူလိုင်9ရက်နေ့ကရင်ပြီးတော့ကော်မရှင်ဒုတိယဥက္ကဋ္ဌဒေါက်တာမြင့်ကြည်တင်ထားတဲ့အဆိုတွေရှိခဲ့ပါတယ်နောက်တစ်ချက်ကလေယာဉ်ကြီးနဲ့အချမ်းပြင်းများစုံစမ်းစစ်ဆေးကော်မရှင်ဆိုတဲ့ဦးအောင်ဒိန်ဒင်းလိုဥက္ကဋ္ဌမောင်ကြီးရေတို့ပေါ့နော်အစားကြီးဒီလွတ်တော်ကိုယ်စားလှယ်ကြီးများကလည်းလွတ်တော်မှာတင်ပြဆွေးနွေးချက်တွေရှိခဲ့ပါတယ်။သုဝတိလက်ထက်မှာရတ္တရာစီမံချက်မှာမြေကြောင်းကံမြေယာကိစ္စနဲ့ပတ်သက်လို့သုဝတိကရင်ပြီးတော့ကျွန်တော်တို့မြေလူကြီးဖြစ်နေတဲ့မြေကြောင်းကံမြေတို့ပေါ်မှာပေါ့နော်။မြေကြီးစီမံကိန်းမှမရှိသေးနဲ့လက်ရှိရှင်မန်းတူတို့အစားရှိတွေပေါ့နော်အခြားကျွန်တော်တို့ကားဝင်းတွေဝင်ရောက်ဆောက်လုပ်နေထိုင်နေတာကိစ္စကဒါတွေကသုဝတိအပြောင်းလဲစကြားထဲမှာဖြစ်နေတဲ့ကိစ္စပေါ့နော်။အဲ့အရာတွေကိုလည်းပတ်သက်လို့သုဝတိကဘယ်လိုဖြည့်ရှင်းဆောင်ရွက်မှုတွေရှိပါတယ်လဲ။အခုလက်ရှိစီမံကိန်းမဆောက်တဲ့မြေတွေပေါ့ပြန်ပြီးတော့မှနော်နိုင်ငံတော်ကရင်ပြီးတော့ဘာမှအကျိုးဒီနဲ့ဒီလိုပြင်းပြင်းထန်ထန်တဲ့အတွက်ကိုမိကျောင်းကဒီအင်ယာမဲ့ပြည်သူတွေအတွက်ကိုပြန်လဲလက်ရောက်ပြန်ပေးဖို့ဆိုတာလေအဲ့ဒီဒီမိကျောင်းကပြည်သူကဒင်းစာရှင်းလင်းပွဲလုပ်ပြီးတော့တောင်းဆိုခြင်းဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဒင်းစာရှင်းလင်းပွဲမှာဒီအစိုးရတဲ့အပေါ်မှာတောင်းဆိုချက်6ချက်ထုတ်တယ်လို့လည်းသိရပါတယ်ရှင်ဆိုတော့အဲ့ဒီဟာတွေကဘယ်လိုအချက်တွေလဲ
တောင်းဆိုချက်6ချက်ဆိုတာကတော့မိကျောင်းကတင်းနှစ်တုံးမြေပေါ်မှာရှိနေတယ်အခုလက်ရှိမြေခွေဟင်းလင်းပြင်ပေါ်မှာပေါ့နော်62ခုနှစ်ကရင်ပြီးတော့ဒီလိုတင်းယူထားတဲ့စစ်စိုးကလက်ထက်တင်းယူထားတဲ့မြေတွေဟာမြေတင်းဥပဒေနဲ့အညီဆောင်ရွက်ခဲ့ခြင်းမဟုတ်ဘူးလို့တွတ်တော်မှာဆုံးဖြတ်ချက်တွေရှိခဲ့တဲ့အတွက်ဥပဒေအကြောင်းအရာယမိကျောင်းကပြည်သူတွေရဲ့နိနာဆုံးဆုံးမှုကိုမိကျောင်းကမြေနဲ့အလားတူမြေအစားပေးရောခြင်းဒုတိယချက်ကရင်ပြီးတော့ဒီမြေခွေဟင်းလင်းဖြစ်နေတဲ့အခါမှာနိုင်ငံတော်ရဲ့တာဝန်စတာထွက်ခဲ့လို့ရှိရင်လည်းမြေကြောင်းကပြည်သူတွေကလက်ခံတယ်တကယ်လို့များနိုင်ငံတော်အစိုးရတည်နေတဲ့စေယုံစေကံနိုင်ငံတော်တွေအမှန်တကယ်အကျိုးရှိမဲ့လူငယ်တွေရဲ့ပညာရေးအတွက်ကိုဒီအစိုးရအကြောင်းနေများနိုင်ငံတော်မှာစီမံကိန်းရှိလို့စောက်မယ်ဆိုရင်လည်းမြေကြောင်းကပြည်သူကကျင့်တတ်တဲ့သဘောတူပါလေပေါ့နော်အဲတကယ်လို့များမရှိခဲ့လို့ရှိရင်တော့ဒီမြေပေါ်မှာခြားခရိုနီတွေအခြားဝိရှင်တွေများဝင်မယ်ဆိုရင်မြေကြောင်းကလုံးဝကန့်ကွက်တယ်ဆိုတဲ့အချက်တွေနောက်တစ်ချက်ကအဲဒီခုနလိုပေါ့ကျွန်တော်တို့မရှိခဲ့လို့ရှိရင်ဒီမြေခွက်တွေကိုအင်းင်းပြင်းကိုပြန်ပြီးတော့မှဆောက်လုပ်ခွင့်နေထိုင်ခွင့်ကိုတောင်းလာပါခင်ဗျာအဲဒီအချက်တွေကိုတောင်းလာပါ
ခုနဥစိန်တန်းပြောတဲ့အထက်မှာဒီရက်တရာအတွင်းဆောင်ရွက်ပေးဖို့တောင်းဆိုတယ်လို့ကြားလိုက်မိပါတယ်ရှင်အဲ့တော့တကယ်လို့အများရက်တရာအတွင်းဒီအစိုးရတက်ကမိချောင်းကံပြည်သူတွေပြဿနာကိုဆောင်ရွက်မပေးနိုင်ခဲ့ဘူးဆိုရင်ဒီမိချောင်းကံပြည်သူတွေအနေနဲ့ဘလို့များရှေ့ဆက်တဆင့်တက်မှာလဲရှင
်အစိုးရတက်ကပြန်စာဝေးကျွန်တော်မျှော်နေပါတယ်ရက်တရာစီမံရေးမှာအချောင်းချောင်းချောင်းမပါခဲ့တာလားဒီနည်းမဟုတ်ကျွန်တော်တို့မိချောင်းကံပြည်သူကိုလုံးဝမှဥပစာပြုထားတာလားဆိုတဲ့အဖြေကိုရက်တရာစီမံချက်တွေမှာကျွန်တော်တို့ကမျှော်နေပါတယ်ရက်တရာစီမံချက်တွေမှာအစိုးရအတိတ်တရအနေနဲ့လုံးဝဥပစာပြုပြီးတော့ဥပဒေရအကောင့်ထဲမပေါ်ပေးဘူးဆိုရင်ကျွန်တော်တို့မိချောင်းကံပြည်သူတွေရရင်တော့ကိုယ်ပိုင်တောင်းဆိုချက်ရကိုယ်ပိုင်လူခွင့်ရအရာကျွန်တော်တို့တောင်းဆိုဖို့အစိုးရတည်းအပေါ်မှာပဲကျွန်တော်တို့ဆန္ဒထုတ်ဖော်ဖို့ဆန္ဒတွေရှိကြပါတယ်မိချောင်းကံပြည်သူတွေက
ဟုတ်ကဲ့ရှင်အခုလောလောဆယ်မှာအဲ့ဒီနေရာတွေကနေဖယ်ရှားပေးထားရတဲ့ပြည်သူတွေကဘလို့နေရာတွေမှာနေထိုင်စားတောက်နေကြလဲရှင
်1992ခုနှစ်နဝတ္တစေစိုးရလက်ထက်ကမိုးချုပ်ကြီးခင်ရွတ်လက်ရှိခဲ့စဉ်ဟာတော့တစ်နှစ်တုံးမိချောင်းကံပြည်သူတွေကိုအဲ့ချိန်တုန်းကမြို့တက်တွေလိုင်းတရားဆွေပြည်တာအေဒုခအိညာတရားတကုံမြို့တက်တောင်ပိုင်းမြောက်ပိုင်းနေရာမျိုးတွေကိုစစ်ကားတွေနဲ့အတင်းအာရမပို့ဆောင်ပြီးတော့ကျွန်တော်တို့ဒီနေရာတင်ခံရတဲ့အကြောင်းရင်းပါပေါ့နော်အဲအဲ့နေရာဒီမှာလဲနေတဲ့လူတွေကိုလည်းမြေပေးဝယ်ယူခိုင်းပါတယ်လုံးဝမှဒီဝေးမယူနိုင်တဲ့လူတွေကိုဘကိုးတိုင်းအတွင်းရှိမှရုံးမအဆက်ပေါ်ဗျာအိတုကအိညာတရားတို့ခေါ်တာပေါ့တချိန်လုံးကအဲ့လိုနေရာမျိုးတွေမှာရေမရှိမီးမရှိစေယုံစေကံစောင်းမရှိတဲ့နေရာတွေမှာကျွန်တော်တို့ပို့ဆောင်ခံရပါတယ်မိသားစုတော်တော်များများနဲ့ခက်ခဲယောဂါတွေနဲ့မိသားစုလိုက်ပြီးဆုံးခဲ့ရတဲ့အကြောင်းမွေစိုးတွေပေါ်တဲ့နေရာမှာမိတယောက်ချင်းပေါ့နော်မွေစိုးကိုက်သေးရတဲ့အကြောင်းရင်းတွေပထမအချိန်ဆွတ်တော်ရဲ့ကျွန်တော်တို့လေယာဉ်ရဲ့စုခိုင်းကော်မရှင်ကစုံစမ်းသိရှိတယ်ဆိုတဲ့အကြောင်းရင်းကလည်းကျွန်တော်တို့စီကိုစာရဲပို့ပါတယ်ကျွန်တော်တို့ကဒီအရုပ်ထုတ်ပေါ်ပြီးတော့အဲမိနာဆုံးဆုံးမှုတွေကိုအကောင့်ထဲပေါ်ပေးဖို့အတိအကျအကြောင်းရင်းဒီလိုကြမီဒီယာရှင်းလင်းပွဲလုပ်ရခြင်းအကြောင်းရင်းဖြစ်ပါတယ်ဒီဥစားတွေကိုစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့ဥပဒေအရဆောင်ရွက်ပေးပါလို့ကျွန်တော်တို့ပြည်သူကစာနဲ့တကွအမျိုးမျိုးတောင်းဆိုခဲ့တော့လဲဘာလို့ဥပဒေစာပြုတဲ့အကြောင်းရင်းတွေပါလာတဲ့အတွက်ဒီကြောင်းကပြည်သူတွေရရင်ပြီးတော့ဆန္ဒထုတ်ဖော်ရခြင်းအကြောင်းရင်းဖြစ်ပါတယ်အသက်ကြီးနေတဲ့ပို့ဖွားတွေလည်းဒီအင်းစိန်ထောင်ထဲမှာပို့ဆောင်ပြီးတော့အမိတ်တွေချခံရပါတယ်တောကတွေနဲ့အဲ့စိတ်တန်ရာတွေနဲ့ပဲထောင်ဝလွတ်လာပြီးတော့ဒီဆုံးသွားတဲ့မိကျောင်းကံပြည်သူရှိရဲဆိုတဲ့အကြောင်းကျွန်တော်တို့ကအဲဒီမီဒီယာရှင်းလင်းပွဲမှာလည်းအဲ့ရထုတ်ပေါ်ခဲ့တာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဦးစိန်တန်းတို့မိကျောင်းကံပြည်သူတွေအနေနဲ့ဒီအစိုးရသစ်စီကနေပြီးတော့ဘယ်လိုဖြည့်ရှင်းပေးမလဲဆိုတဲ့မျှော်လင့်ချက်မျိုးရှိလဲရှင
်ကျွန်တော်တို့ဒီဓမ္မကြီးဦးထွန်းကျော်နဲ့တကွာပေါ့နော်ပြုတ်နိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အစိုးရအဖွဲ့ဒါရင်ပြီးတော့ကျောင်းကံပြည်သူများရဲ့နိနာဆုံးဆုံးမှုတွေကို1992ခုနှစ်ဖြစ်စဉ်ကိုတမိုင်းကြောင်းကိုမီတင်းဥပဒေအရဆောင်ရွက်ဖြည့်ရှင်းဟုတ်မဟုတ်နဲ့တကယ်လို့အာရမအမှုဖြစ်လာခဲ့တယ်ဥပဒေကိုစန့်ကျင်ပြီးတော့ကျွန်တော်တို့မြေကိုတိမ်ခဲ့ရဲဆိုရင်တော့ကျွန်တော်တို့ပြည်သူတွေရပိုင်ခွင့်အခွင့်အရေးရပါတော့လူသားကုန်ဒိက္ခအတွက်သူ့အဖက်ကယူတော့အများဆုံးကျွန်တော်တို့ပြည်သူတွေဘက်ကိုငဲ့ညာပြီးတော့မှဒီဥစ္စာကိုအကောင့်ထဲပေါ်ပြီးတော့ဖြည့်ဆင်းတင်တယ်လို့ကျွန်တော်တို့ကတော့ဒါကိုမြေတောင်ကပြည်သူကတောင်းဆိုနေတာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဦးစိန်တန်းကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်